ကျမဆုမမရှင်ကိုဗစ်ကပ်တဲ့အချိန်မှာမြန်မာပြည်သူလူထုရဲ့စိုးရိမ်စရာလူမှုစီးပွားဘဝအလုံးစုံရဲ့အခြေအနေတွေကိုတုံ့တက်တင်ပြလိုက်တဲ့အရက်ဖက်အဖွဲ့စည်းတဲ့အတန်ကိုစူးစီးတင်ပြပေးချင်ပါတယ်။ကမ္ဘာကယောဂကိုဗစ်-19မြန်မာပြည်မှာပါကူးစက်ပြန့်ဝမှုဖြစ်လာတဲ့အချိန်ဒီကပ်ဘေးကာလအတွင်းအရက်ဖက်အဖွဲ့စည်းတွေရဲ့အတန်များဆိုတဲ့အိတ်ဖွင့်ပေးစာဒီကနေ့ထုတ်ပြန်လို ရက်ဖက်ဖွဲ့စည်းအားလုံးရဲ့အစိုးရဆုံးအခြေအနေဖြစ်ပါတယ်လို့ရက်ဖက်ဖွဲ့စည်းတစ်ခုဖြစ်တဲ့ရှမ်းပြည်နယ်အခြေဆိုင်မြမညီငယ်ရင်းနဲ့လုံခြုံရေးသိပ်ပံကဒါရိုက်တာကိုဝင့်ထဲကောင်းမြတ်ကပြောပါတယ
်စစ်ပွဲကိစ္စပေါ့နော်ဆိုတော့အဲ့ဒီချက်ကတော့ကျွန်တော်တို့ဒီရက်ဖက်ဖွဲ့စည်းအားလုံးကစိုးရိမ်နေတဲ့ကိစ္စဖြစ်တယ်ပေါ့နော်ကိုဗစ်ကာလမှာဆိုလို့ရှိရင်ဒီကဘာရက်ရက်ကောနိုင်ငံအသီးသီးကအားသွန်ခွန်ဆိုင်ပေါ်ဒီကာကွယ်ရေးလုပ်ငန်းတွေလုံးတောင်းနေတဲ့အချိန်မှာကျွန်တော်တို့ဒီကတော့စစ်ပွဲတွေဖန်ပြီးနေတယ်ဆိုတဲ့ကိစ္စကလည်းကျွန်တော်အများကြီးစိုးရိမ်ချက်ရှိတဲ့ကိစ္စပေါ့နော်ပြခိုင်းမှာရောချင်းမှာရောကျွန်တော်အခုဆိုရင်ကျွန်တော်ရှမ်းပြည်နယ်ဆိုရှမ်းမြောက်မှာပေါ့နော်ဆိုတော့ကိုဗစ်ကာတစ်ဖက်ကျွန်တော်စစ်ပွဲကတစ်ဖက်ဆိုတော့ဒီလူမှလည်းတကယ်ဒုက္ခများတယ်ဆိုသူများတွေကစေးအတ်ဟုံးနေရတဲ့အချိန်မှာကျွန်တော်တို့ကအိမ်ကိုပြစ်ပြီးတော့မှစစ်ပြီးရတဲ့စစ်ပေးဒုက္ခတွေဖြစ်တာပေါ့နော်နောက်ဆက်တဲ့သူတို့ကြီးမှဆိုရင်အလုံးလမဲ့ပြဿနာတွေလည်းရှိတယ်အခုကတော့ကိုဗစ်ဖြစ်တော့အဲ့ဒီတက်ဆိုင်ရာသူတို့အလုပ်သွားလုပ်တဲ့နိုင်ငံတွေမှာလည်းအလုပ်ကမရှိတော့ဘူးပေါ့နော်မရှိတော့သူတို့တွေကပြန်လာကြတယ်ဟိုဖြစ်စေချင်တာတော့အစိုးရကိုအလုပ်လမဲ့ပြဿနာတွေအတွက်ကလူမှုစီးပွားဘဝတွေအတွက်ကဘယ်လိုပုံစံမျိုးလေးနဲ့ planning ရှိမလဲပေါ့နော်ဆိုတော့new normal ကိုတောင်းမယ်ဆိုလို့ရှိရင်အဲ new normal မှာပေါ့ကျွန်တော်အစိုးရအနေနဲ့အစီအစဉ်တရက်ချမှတ်ပြီးတော့မှလှုပ်ဆောင်စေချင်တာပေါ့နော
် COVID-19 ကပ်ဘေးတင်းတဲ့ကာလမှာဆစ်ဖြစ်နေတဲ့ဒေသတွေမှာလုံခြုံရေးအကြောင်းပြ internet ဖြတ်တောက်တဲ့ကိစ္စကလည်းနိုင်ငံသားတို့ရဲ့သတင်းချက်လက်ရယူခွင့်အခြေခံလူခွေရေးကိုအကြီးမားဆုံးချိုးဖောက်မှုဖြစ်ရက်ဖက်အဖွဲ့အစည်းတွေဘက်ကရှုမြင်ကြောင်းဆက်ပြောပြပါတယ
်ဆစ်ပွဲဖြစ်နေလို့ဆိုပြီးတော့ right to information ပေါ့သတင်းချက်လက်ရပိုင်ခွင့်ကိုချိုးဖောက်တာကပုံမှန်အချိန်မှာတော့မသိလျော်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့ COVID လို့ကိစ္စဖြစ်တဲ့အချိန်မှာပို့ပြီးတော့မှမသိလျော်ဘူးပေါ့နော်စစ်ပွဲဖြစ်တဲ့ကျွန်တော်တို့လူတည်ဆုံးမှုတွေရှိရဲနေစဉ်တန်ရန်ရတာတွေရှိတယ်နေစဉ်ကျွန်တော်တို့ဒီပေါ်တာဆွဲခံရတဲ့ကိစ္စတွေဖြစ်တယ်ဆိုတော့ပြည်သူလူထုအနေနဲ့စတင်အချက်လက်ကိုမရတဲ့အချိန်မှာဘလောက်များဟိုခံစားနေရမှာလို့တော့ဟိုဟိုအရင်တော့ကျွန်တော်တို့ဒီရှမ်းပြည်တို့ပြည်သူ့မှာဖြစ်ခဲ့တဲ့ဒီချက်လေးချက်လို့ကိစ္စမျိုးကိုသွားမြင်နေပါတော့ဆိုတော့ပြည်သူလူထုကိုတနည်းတစ်ပုံအများကြီးကျွန်တော်တို့ထိခိုက်တဲ့ကိစ္စမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ဒါဒီမဖြစ်အောင်တားဆီးပေးဖို့အစိုးရမှာတာဝန်လုံးလုံးလေးလေးကိုရှိရကျွန်တော်တို့အနေနဲ့မြင်နေပါတော့ဒါပေမဲ့ဒီအခွင့်အရေးကိုလုပ်နေတဲ့လူတွေကတော့ဖမ်းနေရဆိုတဲ့ဟာကတော့တကယ်ကိုဟိုလူခွင့်ရချိုးဖောက်မှုပေါ်မှာဆက်စစ်ပြီးတော့ဟိုလူခွင့်ရချိုးဖောက်နေရမျိုးကြီးရှိနေတယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်မိပါတယ်ဗ
ျဒီလိုကိုဗစ်ကာလပြည်သူလူထုရင်ဆိုင်နေရတဲ့အခက်အခဲတွေပြည်သူလူထုရဲ့အတန်တွေကိုစူးစိတင်ပြပေးတဲ့အရက်ဖတ်အဖွဲ့အစည်းရဲ့တောင်းဆိုတင်ပြအကြံပြုချက်တွေကိုတက်ဆိုင်ရာကအလေးသက်ထားဆောင်ရွက်ပေးဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်း Community Response Group က Program Manager ကိုသူတို့အောင်ကတိုက်တွန်းပါတယ
်ပြည်သူတွေအတန်ပေါ့နော်ဒီကိုဗစ်ကာလမှာပြီးတော့ဒီအထောက်ရည်နေရာဘက်တွေကအမိန့်တွေတောင်းကြားချက်တွေဒီကိုဗစ်ကိုတုံ့ပြန်တဲ့နေရာမှာပြည်သူတွေအတန်ကဆောင်ရမနေဆိုတဲ့ပုံစံခံစားရကျွန်တော်တို့ဒီကိစ္စမှာအချက်အလက်တွေကိုဖောက်တယ်ကြာနောက်ချောက်စူးနေကြတာပြီးတော့အကြံပေးချက်တွေကိုကျွန်တော်တို့လုပ်ပြီးတော့ကျွန်တော်တို့ပုံချင်းဖြစ်ပါတယ်ကြာဒါရီဒီကျွန်တော်တို့တကယ်ဒီကင်းကပြည်သူရဲ့အဆန်ကိုခံဆက်စီရဲ့အတွက်ကျွန်တော်ဒါမျိုးလေးတွေကိုကျွန်တော်တို့အကြံပြုချက်တွေကိုတက်ဆိုင်ရာတာဝန်အပေါင်းဖက်ပေါ်ပြီးတဲ့အုပ်ချုပ်ရေးရန်တရားနေပြီးတော့ဒါအပြစ်မှတ်ပြုပြီးတော့ဒါမျိုးလေးကိုအမြဲတမ်းအခောက်အထည်ပေါ်ပြီးရတယ်ကျွန်တော်ပြောချင်ပါတယ်နောက်ပိုင်းကျွန်တော်ဒီဒေတာကြည့်လို့မရှိဘူးဆိုတော့သူတို့ကတော့ပြုပြတောင်းပြီးတော့မှပြည်သူနိုင်ငံတော်ကလည်းအနေထားလည်းရှိပါသေးတယ
်မြန်မာပြည်ကတွေ့ကပ်ဘေးတိတ်အချိန်မှာအစိုးရအဖွဲ့တွေဘက်ကအစီအမံတွေကိုစနစ်တကျဆောင်ရွက်နိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတတပ်မတော်ကာကွယ်ဦးစီးချုပ်အပါအဝင်ပြည်ထောင်တဲ့တိုင်ဝန်ကြီးချုပ်တွေစီကိုအကြံပြုစာတွေပေးပို့သွားမှာဖြစ်တယ်လို့ဒီအကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲပို့ဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်းတွေဘက်ကမျှော်လင့်နေကြကြောင်းပါရှင်ကျွန်မစုမမ